ပြီးခဲ့တဲ့နှစ်ဒီဇင်ဘာလ12ရက်နေ့ကစတင်ပြီးရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဖမ်းဆီးစစ်ဆေးတရားစွဲဆိုထားပြီးနောက်6လနီးပါးကြာမြင့်ချိန်အခုလ28ရက်နေ့မှာအင်းစိန်တရားရုံးကအပိတ်အမိန့်ချမှတ်တော်မှာပါသတင်းသမားတွေနိုင်ငံရေးလေးလာသုံးသက်သူတွေနဲ့ဥပဒေပညာရှင်တော်တော်များများကသူတို့နှစ်ဦးကိုအဲ့ဒီနေ့မှာပဲတရားရုံးကနေချက်ချင်းလွှတ်ပေးဖို့မျှော်လင့်နေကြပါတယ်။ပန်မြန်မာအဖွဲ့ဝင်မတ်တီတာစန်းချောင်းကသတင်းသမားနှစ်ဦးလွတ်မြောက်ရေးအတွက်မျှော်လင့်ထားမှုကိုအခုလိုပြောပြပါဗျာ။
အမှန်တမ်းပြောလို့ရှိရင်တော့လူကိုမျှော်လင့်တာပေါ့နော်တကယ်တမ်းမှလည်းဒါဆောင်ရွက်ခြင်းပြီးတော့ဟိုအမှုကိုခြင်းပြီးတော့လုပ်ထားတယ်ဆိုတာကိုလည်းဆက်ဆိုတဲ့ဟာလည်းရှိနေတယ်ဒီဥပဒေကြီးပုံမှန်နဲ့တော့ညှိကြအကြောင်းမရှိဘူးတော့အဲ့ဒါကြောင့်မလို့လွတ်မြောက်နိုင်တယ်လို့တော့မျှော်လင့်ပါတယ
်နိုင်ငံရေးလေးလာသုံးသက်သူဦးမြအေးပြောတာက
တွေ့ချက်တင်ထားတယ်ကြပုံမှန်နဲ့အကျိုးဝင်တယ်ဆိုတော့ကျွန်တော်မြင်တာကတော့စိတ်အကောင်းမဲ့ကိုမျှော်လင့်လို့မရတော့ဘူးအမင်းချတဲ့ခါမှာတော့ဒုစုံတရားပြစ်ဒဏ်ကျတော့မယ်လို့ကျွန်တော်အဲ့တိုင်မြင်တယ်လေဒီလိုသတင်းသမားတွေကိုတကယ်လို့ပြောချက်ဥပဒေနဲ့ဖမ်းတယ်ဆိုတော့သိတဲ့ဘာမှမကြောက်ဘူးလို့မြင်တယ်ကြသတင်းသမားဆိုတော့သတင်းကိုလိုက်ပါပဲလေ
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေပုံမှန်3-1ခန်းငယ်ဟာဆိုရင်အများဆုံးပြစ်ဒဏ်ထောင်ဒဏ် 14 နှစ်ထိချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်သတင်းတောက်နှစ်ဦးဘက်ကနေအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင့်နေဦးခမောင်စောကတရားရုံးမှာ၈လကြာဆက်စည်းပြီးတဲ့နောက်အမှုအနေအထားပေါ့အခုလိုခြုံငုံသုံးသပ်ပါတယ်
ဒီအမှုမျိုးရနိုင်လို့နော်အေလူပြရသက်သည်ပြီးကတ်ထားတဲ့ထွက်ချက်တွေရတယ်သူတို့ကသုတင်တယ်လို့ကျွန်တော်တို့ဖြစ်ပါတယ်ဥပဒေနဲ့အညီတွင်တို့ပုံများတယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံမှာကအရာရာထက်တွေ့ရတယ်ကြီးအကြောင်းကြောင်းထက်နေတာကြီးအမျိုးမျိုးထက်တွေ့တယ်ပေါ့ဗျာတခြားကိစ္စတွေပါလာတယ်ဆိုရင်တော့လာလာကောင်းကြည့်ပါကောင်းမယ
်သတင်းတောက်နှစ်ဦးကိုတရားစွဲဆိုထားတဲ့ပုံမှန်ဟာ1923ခုနှစ်ကပြဋ္ဌာန်းထားခဲ့တဲ့ဥပဒေပုံမှန်ဖြစ်ပါတယ်အဲ့ဒီလိုခင့်နဲ့မညီတော့တဲ့ဥပဒေပုံမှန်မျိုးနဲ့သတင်းသမားတွေအပေါ်တရားစွဲဆိုတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးအောင်သိန်းမိတ်ချီလာပြောတာက
ဒီဥပဒေရတော့လုံးဝတရားမျှတမရှိတဲ့အင်္ဂလိပ်ခေတ်ကနေပြီးတော့သူ့ကိုပြန်တော်လာမဲ့ပါတီဒီနိုင်ငံရေးအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေကိုပြိနေဖို့ပဲပြည်ရဲ့ကျင်းတဲ့ပြိရှာအစိုးရနဲ့ချက်ဆိုးရနေပြီးတော့ဖန်ပြီးပြီးတော့ပြတ်ထန်းထားတဲ့ဥတွေဖြစ်တယ်ပေါ့လေကိုဝါလုံးတို့ရဲ့ရှင်ပြချက်တွေအရာတွေနောက်ကဆွဲဆူတဲ့အမှုပုံမှားတို့ဖြစ်သွားတဲ့ဖြစ်စဉ်တို့အရာဆိုရင်တော့ဒါဒီအပြီးပြတ်ကိုသက်ကိုလှုပ်ရမယ်အနေထားမျိုးလိုပဲဆရာတို့ကတော့ဥတွေရှုတော့နေပြီးတော့ယုံကြည်တယ်အဲ့ဒီလိုလေမျှော်လင့်တယ်ပေါ့
အင်းစိန်ခရိုင်တရားရုံးကအပိတ်အမိန့်ချမှတ်ရမှာတရားစီရင်မှုအပေါ်အစိုးရတက်မတော်နဲ့ပြည်ထရေးဝန်ကြီးဌာနတွေရဲ့လွှမ်းမိုးမှုတွေရှိနေနိုင်ပါသလားဆိုတဲ့ RFA ရဲ့မေးမြန်းမှုအပေါ်ပြည်တွင်းသတင်းတောက်တဦးဖြစ်တဲ့ကိုထက်ခေါင်လင်းကသူ့အမြင်ကိုအခုလိုပြောပြပါတယ်
။တရားရေးဘက်ကဘယ်လိုဆုံးဖြတ်မယ်မဆုံးဖြတ်ဘူးဆိုတော့မဝေဖန်လို့ပြင်မယ်။ဒီတရားရေးလမ်းကြောင်းမတိုင်ခင်တည်းကနိုင်ငံတော်အထံငင်းငင်းဖြစ်တဲ့တောင်းရင်းသူရှိကိုယ်ကဒီဘာလို့လို့အပေါ်မှာပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အနေအထားလေးတွေပြောပြရတယ်။အဲ့ဒီတော့တရားရေးမှန်တိုင်းကရောနိုင်ငံခေါင်းဆောင်တကူးရဲ့ဒီလိုအတွေးအခေါ်ကိုပြန်ပြီးတော့ကြော်လွန်ပြီးတော့ဆုတ်ဖြတ်ပါမလားဆိုတာလဲတန်လျာတော့ဖြစ်မိရတော့အမှန်ပဲခင်ဗျာ။
နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါမ်ဆန်းစုကြည်ကဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK နဲ့အင်တာဗျူးတစ်ခုမှာရိုက်တာသတင်းဌာနကသတင်းတောက်နှစ်ဦးကိုရခိုင်ပြည်နယ်မှာသတင်းရယူတာကြောင့်ဖမ်းဆီးရမဟုတ်ပဲမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်အဥပဒေကိုကျူးလွန်တာကြောင့်ဖမ်းဆီးရဖြစ်တယ်လို့ပြောခဲ့ဘူးတာပါလက်ရှိအခြေအနေမှာတရားစီရင်ရေးအပေါ်အစိုးရရဲ့ချုပ်ကင်မှုကအနေနဲ့အများရှိနေနိုင်လိမ့်အောင်ပဲလို့မြင်ကြောင်းသတင်းမီဒီယာအကောင့်စီအဖွဲ့ဝင်ဦးစေရလှိုင်ကပြောပါတယ်
ဆိုတော့ယင်းခေတ်ကဆိုလို့ရှိရင်တော့ကျွန်တော်တို့ဒီအုတ်ချွေဘက်ကစီဝေးတိုင်းမှာလို့လို့တရားရေးဘက်ကအညာရှိသွားပြီးတော့တက်နေတာမျိုးရှိတာလေဆိုတော့ဒါတွေကဥဟိုတရားစီရင်ရေးကိုဟိုချုပ်နှောင်ထားတဲ့အတားအဆီးတွေလို့ကျွန်တော်ကမြင်တယ်လက်ရှိမှာတော့အဲ့ဒါတွေကအနေနဲ့များတော့ရှိကောင်းရှိနေတယ်လို့ကျွန်တော်ကတော့ယူဆပါတယ
်ရိုက်တာသတင်းတောက်နှစ်ဦးဟာရခိုင်ပြည်နယ်အင်းထင်ရွာလူတက်မှုနဲ့ပတ်သက်ပြီးသတင်းလိုက်ခဲ့တာကြောင့်ဖမ်းဆီးထိန်းသိမ်းခံခဲ့ရတာလို့သတင်းသမားတွေနဲ့နိုင်ငံရေးအတိုင်းအဝိုင်းကလက်ခံထားပေမဲ့တရားလိုအစိုးရရှိနေဘက်ကအင်းထင်သတင်းရေးသားမှုကြောင့်ဖမ်းဆီးရမဟုတ်ဘူးလို့ညင်းဆိုထားတာပါသူတို့နှစ်ဦးကိုစွဲဆိုထားတဲ့နိုင်ငံတော်လျှို့ဝှက်အဥပဒေပုံမှန်နဲ့ပတ်သက်ပြီးအစိုးရရှိနေကတရားရုံးမှာတင်ပြခဲ့တဲ့အချက်တွေထဲမှာဆိုရင်သတင်း ောက်ကိုဝါလုံးရဲ့လက်ကင်ဖုံးမှာပုတ်ရဟန်းမင်းကြီးရဲ့လုံကြုံရေးခီးစဉ်စာရွက်စာတမ်းတွေမောင်နှောဒေတာရဲ့ထိတ်တန်းလျှို့ဝက်လုံကြုံရေးမြေပုံတွေပါတယ်လို့ရခိုင်တပ်မတော် AA ကဒေါက်တာညိုထွန်းအောင်ရဲ့ဖုန်းနံပါတ်တွေကိုကိုဝါလုံးရဲ့မှတ်စုစာအုပ်ထဲမှာရေးမှတ်ထားတယ်ဆိုတဲ့အချက်တွေပါဝင်ခဲ့ပါတယ်ဒီအချက်တွေနဲ့အမှုကိုတိစောက်တာဟာမဖြစ်သင့်ဘူးလို့သတင်းသမားတွေဘက်ကရှုမြင်ကြပါတယ်ဒီလိုအချက်တွေနဲ့တရားစွဲခံထားရတဲ့ရိုက်တာသတင်းတောက်နှစ်ဦးရဲ့အမှုနဲ့ပတ်သက်ပြီးတရားရုံးကလွှတ်ပေးမယ်ဆိုရင်နိုင်ငံတကာကမြန်မာအပေါ်အမြင်ဆိုးရှိနေတာတွေကိုပြန်အဖက်ဆယ်ရာရောက်နိုင်တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးကျော်မင်းဆွေကပြောပါတယ်
တိုင်းပြည်ရဲ့သတင်းမီဒီယာဒေါ်လာခွင့်အဆင့်တန်းကိုလည်းညှင့်တင်ပေးရရောက်မယ်နောက်တစ်ခုကအဲ့ဒီနဲ့ချိတ်ဆက်ပြီးပြောမယ်ဆိုလို့ရှိရင်သို့ရရဲ့ဂုဏ်သိက္ခာပေါ့နော်သတင်းလွတ်လပ်ခွင့်လို့သတင်းရယူခွင့်လို့ဆိုတဲ့ကိစ္စတွေကဒီမိုကရေစီရဲ့ရေကန်ပြေကန်အချက်အထဲမှာပါတယ်ဒီကိစ္စနဲ့အဖန်ခံရတယ်ပြုခံရတယ်ဆိုတာမျိုးကကြားလို့မကောင်းဘူးပေါ့နော်နောက်တစ်ချက်ကနိုင်ငံတကာအတိုင်းအဝန်းကမြန်မာစိန်တက်နေကြည့်နေတဲ့ကာလမျိုးမှာသို့ရရဲ့ဂုဏ်သိက္ခာဖမ်းလိုက်တဲ့ကိုကထိခိုက်နေပေါ့နော်ဒါပေမဲ့ဒီကိစ္စကိုသူတို့သာဒီလိုတုတ်ပြလိုက်မယ်ဆိုလို့ရှိရင်တော့ဒီသိက္ခာကိုပြန်ဆယ်ရရောက်မှာပေါ့နော
်သူတို့နှစ်ဦးကိုတရားရုံးကပြစ်ဒဏ်ချမှတ်မယ်ဆိုရင်တရားရေးမှန်တိုင်းတရားစွဲအဖွဲ့အစည်းနဲ့အစိုးရအပေါ်အယုံကြည်ကင်းမဲ့စရာတွေဖြစ်လာနိုင်တယ်လို့သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးစရာလိုင်ကထက်လောင်းပြောပါတယ်
ကျွန်တော်တင်တော့အစိုးရဘောဆိုတဲ့ကိုကျွန်တော်တင်တယ်တရားရေးမှန်တိုင်းနဲ့အတူအဲတရားစွဲအဖွဲ့အစည်းပေါ့ဗျာဆိုတော့ဒီအဖွဲ့အစည်းပေါ်မှာတော့ကျွန်တော်တို့ကယုံကြည်မှုတွေများကြီးတာဆင်းသွားနိုင်တယ်ဆိုအစိုးရကအစိုးရကတော့လိုက်နေတယ်ဘာလို့ဆိုတော့ချိုးကိစ္စတွေမှာအစိုးရကပြောနိုင်ဆိုနိုင်ရှိရတာနဲ့မပြောခဲ့မဆိုခဲ့လစ်လျူဆိုခဲ့တဲ့ကိစ္စမျိုးတွေရှိတာပေါ့လေ
ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့လွတ်မြောက်ရေးအတွက်ပြည်ရင်းမီဒီယာသမားတွေအရက်ဖက်အဖွဲ့တွေအပြင်ပြပအဖွဲ့အစည်းတွေဖြစ်တဲ့ပြင်သစ်နိုင်ငံအခြေဆိုင်နယ်စည်းမခြားသတင်းတောက်များအဖွဲ့ RSF အဖွဲ့နဲ့လန်ဒန်အခြေဆိုင်မြမလူခွင့်ရေးကွန်ရက်နဲ့ဝါရှင်တန် DC အခြေဆိုင်ဒီမိုကရေစီနဲ့လူခွင့်ရေးဆိုင်ရာအဖွဲ့တစ်ခုဖြစ်တဲ့ Freedom House အဖွဲ့တွေကလည်းမြမအစိုးရကိုတောင်းဆိုထားပါတယ်ရှင်